ဒီကနေ့ညနေပိုင်းမှာတော့နေပြည်တော်မှာမြန်မာစစ်ကောင်စီတပ်ရဲ့89နှစ်မြောက်တပ်မတော်နေ့အခမ်းအနားစစ်ရေးပြပွဲအခမ်းအနားတွေကိုကျင်းပပါတယ်။စစ်ရေးပြစစ်ကြောင်းတွေကိုစစ်ကောင်စီရဲ့အကြီးအကဲဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကမိကွန်းပြောကြားပါတယ်။ဒီစစ်ရေးပြအခမ်းအနားမှာတော့လေရင်ရဟတ်ရင်နဲ့စွမ်းရည်ပြအလေးပြုပြန်တန်းနာတွေပါဝင်ပြီးနေပြည်တော်ရဲ့ရာသီဥတုအခြေအနေကြောင့်မို့လို့ခါတိုင်းနှစ်တွေနဲ့မတူဘဲနဲ့ညနေပိုင်းမှာကျင်းပတာလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောထားပါတယ်။တိုင်းရင်းဒေသတွေနဲ့ပြည်တွင်းနေရာတချို့မှာစစ်ကောင်စီတပ်ကိုဆန့်ကျင်တိုက်ခိုက်တဲ့လက်နက်ကင်တိုက်ပွဲတွေအစီအမြင့်ဖြစ်ပွားနေတဲ့အချိန်နောက်မြန်မာစစ်တပ်ကသူတို့ရဲ့စစ်စခန်းတွေအများအပြားကိုလက်လွတ်ဆုံးရှုံးနေရတဲ့အချိန်မှာတပ်မတော်နေအခမ်းအနားကိုကျင်းပတာဖြစ်ပါတယ်။စစ်ကောင်စီတပ်ရဲ့တပ်ဖွဲ့ဝင်အများအပြားလည်းစီရင်နေတာကြောင့်အိမ်နီးချင်းနိုင်ငံတွေစီကိုထွက်ပြေးခိုလုံတာတွေရှိသလိုတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေစီမှာလည်းလက်နက်ချပြီးတော့ခိုဝင်တာတွေရှိနေပါတယ်။ဒီမိုကရေစီရေးအတွက်ကြိုးပမ်းလှုပ်ရှားနေတဲ့သူတွေကတော့ဒုတိယကမ္ဘာစစ်အတွင်းတိုင်းပြည်လွတ်လပ်ရေးအတွက်ဂျပန်တို့ကိုတော်လှန်ခဲ့တဲ့နေ့ကိုအကြောင်းပြုပြီးတော့ပေါ်ပေါက်ခဲ့တာမို့လို့တပ်မတော်နေ့အစားဖက်စစ်တော်လှန်ရေးနေ့အဖြစ်ပြောင်းလဲခေါ်ဝေါ်ခဲ့တာပါ။အဲဒီနောက်မှာတော့တပ်မတော်နေ့အဖြစ်နဲ့ဒီစစ်ကောင်စီဘက်ကကျင်းပတာဖြစ်ပါတယ်။စစ်တပ်ရဲ့လူခွေချိုးဖောက်မှုတွေနဲ့လေကြောင်းကထိုးစစ်တွေကြောင့်လေယာဉ်စီတင်ပို့မှုတွေကိုပိတ်ပင်မှုဝင်ဝင်ရနိုင်တဲ့အရင်းမြစ်တွေကိုပိတ်ပင်မှုတောင်းဆိုမှုတွေကလည်းအခုခါမှအချိန်မြင့်လာနေပါတယ်။ဒီကနေ့ကျင်းပတဲ့စီးရေးပြခန်းနာတွေဟာစစ်တပ်အနေနဲ့အင်အားခိုင်မာနေစေဖြစ်တာကိုပြသဖို့ကြိုးပမ်းမှုဖြစ်ပေမဲ့လည်းစစ်ကောင်စီဟာဆယ်စုနှစ်တွေအတွင်းမှာသူရဲ့ရည်တည်မှုတွေအတွက်အကြီးအမားဆုံးစိန်ခေါ်မှုခက်ခဲတွေနဲ့ရင်ဆိုင်နေရပြီးတော့အင်အားချိနဲ့လာတာကိုတွေ့နေရတယ်လို့လည်းပြည်ပင်းပြည်ပလေလာအကဲခတ်သူတွေကသုံးသပ်ပြောဆိုနေကြပါတယ်ရှင်။